ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံအနေနဲ့ဒီနေ့ကစပြီးတော့ခက်ခက်ခဲခဲရုန်းကန်ရမယ်လို့တရုတ်ဝန်ကြီးချုပ်လီကရှင်းကပြောလိုက်ပါတယ်တရုတ်နိုင်ငံစီးပွားရေးကနှိမ့်ကွေးနေပြီးတော့အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးအငင်းပွားမှုတွေဆက်ဖြစ်နေတာနဲ့အတူကြီးမားတဲ့အခက်အခဲတွေစွန့်စားရမှုတွေနဲ့ရင်ဆိုင်နေရပါတယ်ဒီအကြောင်းဗီဒီယိုသတင်းတော့ Bill 8 ဘေကျင်းမြို့ကနေပြီးတော့သတင်းပေးပို့ထားတာမတ်တင်ကြီးထိုက်ပြောပြပါလိမ့်မယ်
တရုတ်နိုင်ငံရဲ့စီးပွားရေးကိုမြင့်တင်နိုင်ရေးအခွန်ဖြတ်တောက်ဖို့နဲ့တီထွင်ဖန်တီးမှုတွေကိုဦးစားပေးဆောင်ရွက်ဖို့စီစဉ်ထားကြောင်းတရုတ်ဝန်ကြီးချုပ်လီခတ်ချင်းကတရုတ်ပြည်သူကွန်ဂရက်ကိုတင်သွင်းတဲ့နှစ်ပတ်လည်အစည်းအခမ်းစာတဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဒီနှစ်မှာတရုတ်ရဲ့ဖွံ့ဖြိုးမှု600ဂိုင်နှုန်းကနေ 6.5 ဂိုင်နှုန်းကြားရှိလာစေဖို့ရည်မှန်းချက်ချထားကြောင်းလည်းတရုတ်ဝန်ကြီးချုပ်ကပြောဆိုပါတယ်။ဝန်ကြီးချုပ်လီရဲ့မင်ကွန်းကတီကြီးလင်းနေပြီးတည်ငြိမ်ရေးတည်ငြိမ်မှုဆိုတာကိုအချိန်80ကျော်ထည့်သွင်းပြောဆိုသွားပါတယ်စတော့ဈေးကွက်ဘန်ဒါရေးကန်ဒအလုတ်လက်မဲ့မျောလင်းချက်တွေနောက်ပြည်ရင်းပြပါရင်းနှီးမြှုပ်နှံမှုတွေတည်ငြိမ်ဖို့လိုအပ်တယ်ဆိုတာအပြင်အမေရိကန်ပြည်ထောင်စုနဲ့ကုန်သွယ်ရေးမပြေလည်မှုတွေကိုလည်းထည့်သွင်းပြောဆိုသွားပါတယ
်今年我国发展面临的环境更复杂更严峻
ဒီနေ့မှာဖွံ့ဖြိုးရေးအတွက်အာရုံစိုက်လှုပ်ဆောင်ဖို့ရှိနေတာနဲ့အတူလောက်ရကန်ရတဲ့ဝန်ကျင်ကပိုပြီးရှုပ်ထွေးကြပြတ်မှာပါစဉ်းစားရမှုတွေအခက်အခဲတွေကလည်းအရေးအတွက်ရောအရွယ်အစားရောများပြားကြီးထွားမှာပါခက်ခက်ခဲခဲရုန်းကန်ဖို့အပြည့်အဝပြင်ဆင်ရပါမယ
်တရုတ်အစိုးရရင်ဆိုင်နေရတဲ့စိန်ခေါ်ချက်အခက်အခဲတွေထဲမှာကုန်သွယ်ရေးတင်းမာမှုတွေနဲ့သွေးကုန်ကုန်အရေးလည်းပါဝင်နေပါတယ်တရုတ်ခင်မီနည်းပညာလုပ်ငန်းကြီးဖွာဝေရဲ့ဗန္ဒာရေးဆိုင်ရာအကြီးအကဲကိုလွှဲပြောင်းပေးဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပါလေ။ဒါ့အပြင်ဟွာဝေကုမ္ပဏီကြီးနဲ့တရုတ်အစိုးရကြားပတ်သက်ဆက်နွယ်မှုတွေအလုံးကရှုပ်ထွေးတဲ့အခြေအနေမျိုးဖြစ်လာမဲ့အပေါ်မှာလည်းအမေရိကန်ဘက်ကစိုးရိမ်နေတာပါ။ဒါ့ပေမဲ့လည်းအမေရိကန်နဲ့တရုတ်တာဝန်ရှိသူတွေကြားမှာတော့သဘောတူညီချက်တစ်ခုရနိုင်တယ်လို့အကောင်းမြင်ထားကြစေဖြစ်ပါလေ။အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပေယိုကတော့ရှိလာမဲ့သတင်းပတ်တွေအတွင်းထူးခြားတဲ့ကြီးညာချက်တစ်ခုရှိလာနိုင်တယ်လို့မျှော်လင့်တဲ့အကြောင်းတင်းနှာနေတုန်းကပြောပါတယ်တရုတ်အစိုးရရဲ့နှစ်ပတ်လည်နိုင်ငံရေးဆွေးနွေးပွဲတွေရဲ့ပြင်ပမှာတရုတ်ကုန်သွယ်ရေးဝန်ကြီးဆောင်ရှန်းကနှစ်နိုင်ငံကြားသဘောတူညီချက်တချို့ရဖို့လိုအပ်နေစေဖြစ်တယ်လို့ပြောဆိုသွားပါတယ
်现在工作团队还在继续磋商
လက်ရှိမှာရောလုံဆရာတွေကလည်းအများကြီးရှိနေပြီးအလုပ်သဘောအရစိတ်သက်ကြီးနိုင်မှုတွေဆက်လုပ်နေသေးပါတရုတ်နဲ့အမေရိကန်တို့အနေနဲ့တချို့ကိစ္စတွေမှာသဘောတူပြီးအတူတွဲဆောင်ရွက်ဖို့လိုအပ်ပါတယ
်ဒီနေ့ပြည်သူ့ကွန်ဂရက်အစည်းအဝေးအတွင်းမှာတော့တရုတ်အနေနဲ့ပထမဆုံးသောနိုင်ငံခြားရင်းနှီးမြှုပ်နှံမှုဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ထားကြပါတယ်စီးပွားရေးနှေးကွေ့နေတဲ့အချိန်ပြည်တွင်းကုမ္ပဏီတွေကိုပတ်မိုးနိုင်ရေးအတွက်ကုမ္ပဏီအခွန်တွေနဲ့လူမှုထောက်ပံ့ရေးအခွန်အခတွေကိုဒေါ်လာ300ဘီလီယံနီးပါးဖြတ်တောက်မယ်လို့ဝန်ကြီးချုပ်လီကပြောပါတယ်။အစိုးရဘက်ကအသုံးစရိတ်ကိုမြင့်တင်ပြီးဗန္ဒာရေးဆိုင်ရာမူဝါဒတွေကိုလည်းပိုပြီးသက်ဝင်လာအောင်လုပ်မယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။တရုတ်အစိုးရကစီးရီးအသုံးစရိတ်ကို9.5ဂိုင်နှုန်းဒေါ်လာ189ဘီလီယံနီးပါးတိုးမြှင့်သွားမှာပါ။တကယ်အသုံးစရိတ်ကဒီထက်ပိုများမယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့တရုတ်အစိုးရကပြောထားတဲ့အသုံးစရိတ်ကအိန္ဒိယရဲ့အသုံးစရိတ်ထက်3ဆပိုများပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့နှစ်ကကာကွယ်ရေးအသုံးစရိတ်ဒေါ်လာဘီလီယံ900ရှိခဲ့တဲ့အမေရိကန်ရဲ့စစ်ရေးအသုံးစရိတ်နဲ့ရှင်ရင်တော့အတော်လေးနည်းနေပါသေးတယ်ရှင်။